ဟုတ်ကဲ့ပမောခဒေါက်တာစောဝဲခင်ဗျာကလေးငယ်တွေမှာတက်တာအဖြစ်များလားဆရာကြီ
းတက်တာတော့တော်တော်များများတွေ့ရတဲ့ပြဿနာဖြစ်ပါတယ်မိဘတွေကလည်းအလန့်ကြားဖြစ်စီတာပေါ့
ဟုတ်ကဲ့ဆရာဘလို့အချိန်တွေကြောင့်တက်တာဖြစ်ရလဲ
အဖြစ်များဆုံးကတော့ဒီကလေးတွေဖြားပြီးတော့တက်တယ်ပေါ့နော်ဖြားပြီးတက်တဲ့အထက်မှာလည်းအများဆုံးဖြစ်တာကတော့အတူချိန်ကြီးချင်းကြောင့်တက်တာဖြစ်ပါတယ်ဖြားလဲဖြားလဲတက်လဲတက်တော့ဒီပြင်ဖြစ်နေတာတွေကဒီအုံနောက်မေးရောက်ဖြစ်တာတို့အုံနောက်တဲ့ငါဖြားပိုးဝင်လာတို့အုံနောက်ရောက်လာတို့လည်းဖြစ်နေတာပေါ့နော်
ဟုတ်ကဲ့ကလေးငယ်တွေဘယ်အရွယ်တွေမှာပို့ပြီးတော့အဖြစ်များလဲဒီအပူချိန်တက်တာကြောင့်တက်တဲ့ကိစ္စလေ
6လနဲ့6နှစ်ကြာမှာပဲတွေ့ရပါတယ်အရင်အပြင်နောက်ပိုင်းမှာတော့တွေ့ခဲ့ပါတယ
်ဟုတ်ကဲ့ဒီယောဂဖြစ်တယ်ဆိုတော့ရောဘယ်လိုသတ်မှတ်နိုင်မလဲဆရာဒီအပူချိန်ကြောင့်တက်တာပေါ့နော်တခြားရောထွေးပြီးတော့မှားနိုင်တာရောရှိသေးလား
ဟုတ်ကဲ့ရှိပါတယ်ဒီပြင်မှားနိုင်တယ်ဆိုတော့ခါရီကြလဲတော်တော်ကြီးရှင်းရှင်းလင်းလင်းဖြစ်ပါဒါမဲ့ဒီတက်တဲ့အချိန်ကြာတယ်တက်ပြီးတဲ့နောက်မှာကလေးကတော်တော်နဲ့သတိပြန်မရဘူးဒီအာယုံကြောတွေကချွေရွမှုရှိတယ်ဆိုတော့တိပိညောကလေးဖြစ်တဲ့ဟိုနောက်မေအောင်လို့ဟိုနောက်တဲ့ငယ်ဖြားဖို့ဝင်လာတယ်ထဲစဉ်းစားရပါတယ်ဒါမဲ့ပူချိန်ကြီးလို့တက်တာတော့တော်တော်လေးသိတာထင်ရှားပါတယ်သူရဲ့လက္ခဏာတွေကတော့ဒီ၆လ၆နှစ်ကြာမှဖြစ်တယ်ဆပြီးတော့ပူချိန်တက်ခါစားအချိန်မှဖြစ်တယ်ဒီချိန်နဲ့ပို့ပြီးတော့လည်းပိတ်ဖြစ်လို့မရှိဘူးကြာတဲ့အချိန်နေနဲ့လည်းအများဆုံး15မိနစ်လောက်ပဲကြာတယ်တော့တပိုင်းစားတက်တာမျိုးပဲနဲ့တစ်ခုလုံးတက်တယ်။ပြင်တက်ပြီးတဲ့ချိန်မှာချက်ချင်းမိပါလောက်ပြန်တည်ရပါလေ
။ဟုတ်ကဲ့။အခုလိုဒီယောဂဖြစ်တာကိုသိပြီဆိုတော့ဆေးရုံတွေဘာတွေတင်းဖို့လိုလား
။ကလေးတွေကတော့ဒီအခုချင်းကြီးပြီးတက်တယ်ဆိုတာနဲ့မိပါတွေကတော့အရန်ကိုစိုးရင်တာပေါ့နော်။ဘာလို့လဲဆိုတော့ကိုကလေးကဇာငင်ဇာငင်နဲ့ကိုရှိမှတက်နေတာဆိုတော့ဘယ်မျိုးအမဆိုလဲ။ဒါစိတ်ပူတော့ပေါ့နော်။ဒါပေမဲ့အခုချင်းကြီးချင်းရောက်တက်ချင်းမှာတော့ခဏနေပြန်ကြသွားပါလေ။အထမလုံးချိန်ဖြစ်တာဆိုတော့ကျွန်တော်ကမဖြစ်မနေအစီအုံတင်ခိုင်းတယ်ပေါ့။နောက်ပိုင်းမှာတော့ဆိုလို့ရှိရင်တော့ကျွန်တော်တို့တင်ပေးလိုက်တယ်ပေါ့နော်။အိမ်မှာဒီရှေးဦးဒီမှာစုစုတင်နေပြူတယ်။ဆရာဝန်ကတော့တွေ့တယ်နဲ့ပေါ့။တက်ဆက်ရခေရောဂါကူဆရာဝန်ဒါသေးကြတယ်။အခုချင်းကြီးရောက်တက်တာပဲ။ဦးနောက်မရောမဟုတ်ဘူးဆိုရင်တော့သူအနေနဲ့ဆက်ပြီးတော့ကုသလို့ရပါတယ်။ရှေးဦးမတင်လို့လည်းရပါတယ
်။ဟုတ်ကဲ့။ကုသမှုအပိုင်းအနေနဲ့ရောဆရာဒီဆေးဦးမှာ
အခုချင်းကြီးနောက်တက်တဲ့အခါကျတော့ကလေးကတတိလက်တယ်ပေါ့။ကိုချင်းရင်ရုတ်တရက်အကောင်းအထည်တက်သွားတဲ့ခါကျလို့ရှင်ပါပြီလဲဆိုတခါမျက်နှာကြီးလဲရွယ်တယ်၊သွားတွေလဲချိတ်တယ်၊လက်တွေကျောက်တွေကတခါလဲကိုေးကောက်သွားတယ်။အဲ့လိုအချိန်တွေမှာကလေးရဲ့အနေထားအရေးကြီးပါ။ကလေးကိုပက်လက်ပဲထားလိုက်လို့ရှိရင်သတိလက်တဲ့အချိန်မှာရှာနောက်ကိုခောက်ပြီးတော့တက်ရှူလိုက်တော့ဖိတ်သွားနိုင်တယ်ပေါ့။အဲ့တော့ကလေးကိုညီညာတဲ့ပြင်မြင်နေရပေါ့။ကောင်းနေပါလေမပါတဲ့နေရာမှာသစောင်းမောက်နေထားထားပြရ။သစောင်းမောက်နေထားဆိုတာ45ဒီဂရီပေါ့ဗျာ။လုံးဝမောက်တာနဲ့တဲ့တဲ့ထောင်ထားတဲ့နေထိုင်အလေပေါ့အဲ့လိုထားပြီးလို့ရှိရင်ဆရာကသက်ရှူလမ်းကြောင်းပိတ်တာမဖြစ်တော့ပြီးလို့ရှိရင်ငွေးတယ်ပေါ့နော်အင်းကြီးပိုင်းသူလူထဲဝတ်ထားတာဒါချုပ်ပြရမယ်ပြီးတော့မှရှိတဲ့တပည့်နဲ့ရေဘတ်တိုက်ပြရမယ်နောက်တစ်ခါဒီစိုးရဲကိုကျွန်တော်တို့အတက်ကဝင်ပြီးဒါစီပြန်ထိုးစီထိုးလို့ရပါတယ်အဲ့ဒါကတော့နိုင်ငံသားတိုင်းပြည်တွေမှာတော့မိဘတွေကိုယ်တိုင်ပေးလို့ရအောင်ပလတ်စတစ်ကျုပ်လေးတွေနဲ့ဒါစီပြန်5မီလီဂရမ်ဆိုတက်ပြီးတော့ပါလိုက်စီဒီလိုလုတ်ပေးတာရှိတယ်။အဲ့ထက်ကလေးကိုချိုးပြီးတော့စုံထဲကိုထည့်ပြီးညှစ်လိုက်တာနဲ့ဒါကငါဝင်သွားပြီးတော့ကလေးတက်တာရပ်သွားတာပေါ့
။ဟုတ်ကဲ့ဆရာ။
ဒီမှာတော့အဲ့လိုဆေးမရှိသေးတော့ဒါစီမံထိုးဆေးကို 1cc syringe နဲ့ပေါ့ဆုံးလိုက်တယ်။ဒီဆေးတုပ်ပိုက်ကလေးရဲ့ဆေးတုပ်ပိုက်တစ်ပိုက်ဆိုရင် 5mg ပေါ့နော်။အဲ့တော့ကလေးတက်တဲ့အချိန်ကျဒီအက်ကလေးကိုဖြုတ်လိုက်ပြီးတော့ဒီဆေးတုပ်ပိုက်တစ်ဝက်လောက်ကိုစုံထဲကိုထည့်လိုက်တယ်။ညှစ်သွင်းလိုက်တယ်ပြီးတော့ကျဆေးတုပ်ပိုက်ပြန်ထုတ်တဲ့ချိန်မှာဒီမလေးနှစ်ခုပြထားလိုက်လို့ရှင်ဈေးရဝင်သွားတယ်ပေါ့အဲ့ဒါကိုကျွန်တော်တို့မိဘတွေကိုတင်ပြင်ပေးထားပါတယ်ပြီးလည်းပြထားပါတယ
်ဟုတ်ကဲ့ဒီဆေးရုံမရောက်ခင်မိဘတွေအနေနဲ့ပေါ့နော်ပြည့်စုံပေးနိုင်တဲ့အနေအထားတော့တခြားပါလိမ့်ရှင်
ဟုတ်ကဲ့အဲ့ဒါလေးတကယ်တော့တက်တာသိကြမှာမဟုတ်တော့ဆေးရုံရောက်ရင်များတော့ဖြင့်တက်ကကြတယ်ပါကျွန်တော်ခုနပြောတာတွေကတော့မိဘတွေအိမ်မှာလုတ်ပေးဖို့တွေပြောတာပါအဲ့ဒါမျိုးကိုကျွန်တော်တို့ကဒီအပူချိန်ကြီးလို့တက်လို့ဆေးရုံရောက်ခဲ့ပြီးရင်ဆေးရုံမစင်းခင်မှာဒါတွေတင်ပေးလိုက်ပါတယ်နောက်ကဖြစ်တဲ့ခါကျကိုယ့်အိမ်မှာကိုလုံနိုင်အောင်ဖြစ်ပါတယ
်ဟုတ်ကဲ့ရှောင်ရောရှိတယ်လားဆရာဒီတက်တဲ့ချိန်မှာလေမလုံတင်တာတွေရော
ရှောင်မကိုက်မိအောင်ဆိုပြီးတော့ဇွန်းတို့ဘာလို့ဒီသွားကြတဲ့မှာထည့်တယ်ပေါ့နော်အဲ့ဒါလည်းမလုံတင်ပါဘူးဟိုမတော်တဆသွားချိုးပြီးတော့အထဲဝင်သွားတဲ့ခါကျမှပို့ပြီးတော့အနေရရှိသွားနိုင်တဲ့ဖြစ်ပါတယ်နောက်တစ်ခါခြေရည်တွေချိုးတာပေါ့နော်တကယ်တော့တန်းငင်တက်နေတာဒီအုံနောက်ကလာတဲ့လှုပ်ဆောင်မှုကြောင့်ဖြစ်တာဖြစ်ပါတယ်ဝိုင်းမီချိုးထားဖိထားကြမယ်ပို့ပြီးတော့နာကျင်စေတာသာရှိပါတယ်ဘာမှထိရောက်မှာမဟုတ်ပါဘူးဒါပေမဲ့ငယ်လေးကိုမှုတ်ချတာရှိတယ်အဲ့ဒါလည်းကျွန်တော်ရည်ရပြောရမယ်လေးကုံယုံနာရှိပါတယ်တက်တဲ့ကလေးကတော့အဲ့ဒီကတော့မကြပါဘူးသူ့ဘာသူလည်း ညာတော့ဖြင့်9မိနစ်15မိနစ်တက်ပူကြာပြီးတက်လို့မရှိပါဘူးသူကဆိုအပူချိန်ကြီးညောင်းတက်တာဆိုခဏနဲ့ကြာသွားတော့
ဟုတ်ကဲ့နောက်တစ်ခုကကျတော့အခုလိုဒီပြည့်စုံကုသမှုအပြင်လုံးဝမဖြစ်အောင်ကာကွယ်နေတဲ့အနေထားရော
အဲလုံးဝမဖြစ်အောင်ကာကွယ်ဖို့တော့တော်တော်လေးခက်ပါတယ်ကြိုပြီးတော့ဆေးပြေးထားလို့လည်းမရအောင်တိရောက်ဆုံးနီလာတော့ဒီလိုတက်တက်တဲ့ကလေးတွေကနောက်တစ်ခါဖြစ်ရင်လည်းတက်တဲ့အခါကျဘယ်လိုလုပ်ရမလဲမိဘကိုတင်ထားပေးပါတယ်ဆေးလည်းပြေးထားပါတယ
်ဟုတ်ကဲ့အဲ့တော့နောက်တစ်ချိန်ထပ်မဖြစ်ရအောင်ဆရာကြီးကာကွယ်လို့
တနည်းအားဖြင့်ကာကွယ်တော့နည်းနည်းလေးဖြားလာတာနဲ့အပူချိန်တက်မခံမှနဲ့ပါရာဆီတမောတိုက်ပါကျူတဲ့အင်ဂျီမွေးပါနဲ့လေဝင်လက်ထက်ကောင်းထားပေးပါလူတွေကမှားတာကချွေးတွေထဲတုပ်ပြတယ်ဘာလို့ပါလဲစမောတိုင်းလို့ချွေးတွေထဲတုပ်ပြတယ်ချွေးရခွေးပြန်သွားမှပူကိုဆုပ်ယူပြီးတော့ကိုအေးအောင်လုပ်ပြီးတာဖြစ်တဲ့အတွက်ကြောင့်အခုချိန်မှကြောက်ဖြစ်နေပါတယ်ချွေးလေးနဲ့စုံနေပါစေနော
်ဟုတ်ကဲ့ဒီကလင်းငယ်တွေအပူချိန်ကြောင့်တက်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ကိုကလေးတက်နေပြီတက်များပါသွားမလားလို့ထင်ကြပါတယ်ဒါပေမဲ့အပူချိန်ကြီးလို့သာတက်တာဆိုတော့ခဏနေတက်တာသွားမယ်ခဏပြောတဲ့ရှေးဥပူမှုတွေကိုကိုယ်တိုင်လုပ်ပေးပါဒါစီပန်ထိုးစီလဲတက်တာ9မိနစ်တက်ပူချာနေထိုးလိုက်ပါနောက်ရေးရှေးမှလည်းဘုနာအောင်ရောတွေထိခိုက်မှုမရှိပါဘူးမိပါတယ်စိတ်ချမ်းသာအောင်ကျွန်တော်ပြောပြပေးတာဖြစ်ပါတယ
်
နောက်ကျွန်တော်ရေးကြည့်တဲ့ချက်တစ်ခုမှတက်တာကမိနစ်30လဲကြာနေတယ်ချက်ချင်းပြန်သတိမရဘူးမချေပက်လက်တစ်ဖက်မတန်တာမျိုးပေါ့နော်ထိခိုက်မှုရှိတယ်လို့ထင်တော့ဒါဒီအပူချိန်ကြီးညောင်းတက်တာရိုးရိုးမဟုတ်တော့ပါဘူး။ဘုနောက်မရောဖြစ်နိုင်နဲ့။ဘုနောက်တဲ့ငပြားဖို့ရောက်တာဖြစ်နိုင်တဲ့အတွက်ဒါသက်ဆိုင်ရာဆေးရုံတွေမှာကင်မီကုသဖို့လိုပါတယ်
။ဟုတ်ကဲ့ဆေးစမြားကြီးတင်ပါရစေ။